စ်တပ်ကနေပြီးတော့နိုင်ငံတော်မှာလုံခြုံရေးပိုတင်းကျပ်ထားပြီးတော့ရှာဖွေစစ်ဆေးဖမ်းဆီးတာတွေကိုနေဗတ်မှာရောညဘက်တွေမှာပါစက်တိုက်လို့လှုပ်ဆောင်လာနေပါတယ်။ဒီစားတွေကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေတယ်လို့ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေကလည်းနေရာတချို့မှာရှိနေပါတယ်။ရက်တော်ကြာဆန္ဒပြပွဲမရှိခဲ့တဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းအလေးမှာကတင်ဆက်ထားပါတယ
်။ရန်ကုန်စမ်းသောင်းမြို့နယ်မှာမနေ့ကပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးပြီးလူတချို့ကိုဖမ်းဆီးသွားတဲ့အကြောင်းရေအောက်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်ပြီး Octopack ဆိုနာမည်ပေးထားတဲ့ဆိုတဲ့အဖွဲ့ရဲ့တာဝန်ရှိသူတို့ကပြောပါတယ်
။ဒါဒီကတော့တော့ဒီလူဒီဟိုညာဘက်ကမုန်းတီးတဲ့သူတွေဖြစ်တယ်ပြီးတော့ညာဘက်ကကျွန်တော်တို့ဟိုစီးကိစ္စလေးဒီစီးဝါကိစ္စလေးဒီ branch ကိစ္စလေးအောက်ကြီးကိစ္စလေးထွက်တဲ့သူတွေဖြစ်ပါတယ်ဗျ။ထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုဆိုင်ရပြီးဖမ်းဆီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်။အမှုတစ်ခုအဲ့လိုသူရထားတဲ့တည်နေမှုတစ်ခုတက်တာမျိုးကြီးသူအပေါ်လေးဒီမှုကိုပနေရသေးရောင်းခံဆိုလေရောင်းဖို့ဆိုလေဟာမျိုးကြီးကသူတို့ဒီတုံ့ပြန်မှုဆွေးပြီးတော့ကောင်းစီတက်လိုက်တာမျိုးကြီးဒါလေးအရင်တော့ကလေအရင်တော့ခေအဆက်ဆက်ကွာသူတို့အနေနဲ့ဒီစနစ်ဟောင်းယူဒီလက်မှမဟောင်းယူသူတို့အနေနဲ့ပြန်သုံးနေကြတာဖြစ်ပါလေ
ရန်ကုန်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးအရက်ဝတ်တွေနဲ့ကင်းမောင်းစောင့်တည်နေတာရှိတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးဒီကနေ့မှပြန်ထွက်ခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကလူကပြောပါတယ်
။ဟိုတို့အပိုင်းအစီအစဉ်တွေကိုပြီးခဲ့တိုင်းပဲပေါ့နော်။အကုန်လုံးကလည်းများလာပြီးပြီးတော့ဟိုတလန်တွေဟိုဒီစားပါတွေရခါရရတဲ့ဟိုချီရှုပ်နေကြတယ်ပေါ့နော်။ဒါသူတို့လည်းတတိနေကြတာတော့အလိုမျိုးကြီးအန်စီများပြီးတော့ဒီနေ့ဒီတပိတ်ကြီးနေသွားတယ်ပေါ့နော်။တပိတ်ကြီးနေသွားတဲ့အချိန်မှာကျွန်တော်အနေနဲ့ဟိုအရှင်ဟောင်းလိုပဲကျွန်တော်ဟိုဒီလည်းဟောက်ပြတော့နေကျွန်တော်တို့ရက်ွက်တီးဒီမျိုးတွေရနေပြီးတော့မျိုးတွေတစ်ခုချင်းရတယ်ပြန်စားကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီဆိုင်ကနေပြီးတော့ပို့ဖြစ်တာပါခဏချင်းအင်အားတော့ကျွန်တော်တို့20ကျော်လောက်ပဲပါလေခင်ဗ
ျစကိုင်းတိုင်းမုံရမျိုးကအလုံးရဲစခတ်မှာမင်းညာ9နာရီဝင်းကျင်လောက်ကပောက်ကွေးတန်တစ်ခုကြားရပြီးတဲ့နောက်ပြစ်ခတ်တန်တချို့ကိုစက်တိုက်ကြားခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ
်ဒါတော့အဲ့ဒီကျွန်တော်တို့အဲ့ဒီလုံးစက်တန်တစ်ခုလည်းမဟုတ်ပါဘူးဘုံကွဲတယ်လို့ပြောရတယ်ဘုံကွဲပြီးတော့မှတနက်တန်ရှစ်ချက်လောက်ဆက်လာတယ်ပေါ့ဘယ်လောက်ပဲကျွန်တော်သိရတယ်အဲအဲ့ဒီနောက်ဆက်တယ်ကျွန်တော်တို့မကြားမိဘူးကြဘာလို့လဲဆိုတော့သူကကျွန်တော်စုံစမ်းနေတယ်ဆိုတော့ဒီနေ့လည်းညနေလို့လေကျွန်တော်အပြင်းနေပြစ်သွားပါတော့ဘုံနဲ့အရင်ကြားတာဘုံနဲ့ဒီမှာတနက်တန်ကြားကျွန်တော်တို့အထင်ပြောရတော့အဲ့လိုလာခွဲတဲ့လူတို့ရှမ်းပြစ်တာပေါ့ရှစ်ချက်လောက်တော့ကြားတယ
်ပုံရမှာလည်းလုံးလုံးကြီးပိုးပြီးတင်းကျပ်ထားတယ်လို့မြို့ကန်တို့ကပြောပါတယ်
မောင်ရမာကဒီနေ့တူတူကဒီနေ့ဒီသူတို့မထွက်ရဆိုရင်အမိတ်မှာလမ်းပေါ်မှာတယောက်မှမနေရဘူးဆိုပြီးအောက်ဆီဂျင်တန်းနဲ့အဖွဲတွေရောဘယ်သူမှမနေရဘူးဆိုပြီးပြောသွားတယ်မှာအခုအချုပ်ကားတွေလည်းတမာလမ်းမှာတို့ပေ80လမ်းမှာတို့အာဂန်ဒီလမ်းပေါ်မှာအကုန်စောင့်နေတယ်မှာအကုန်လုံးဒီသူတို့မထွက်ရဆိုရင်အချိန်မှာထွက်ရင်သူတို့အဲ့ဒါအကုန်လုံးဖွဲ့ပြီးတော့ဖမ်းပါတယ်ပြောတယ
်။ကလေးမျိုးမှာဩဂတ်စ်လ16ရက်မနေ့ကစပြီးစစ်တပ်ကလုံခြုံရေးတိုးတက်တာတွေအစ်စ်အစင်းတွေနဲ့လှုပ်ရှားမှုတွေပြန်များလာတယ်လို့ကလေးမျိုးခန့်တူကပြောပါတယ်
။မနေ့ကစပြီးပြန်လှုပ်ရှားပြီးနေ့လည်းအခုမနေ့တင်ဟိုသူတို့လှုပ်ရှားမှုတွေရှိရင်ဒါ20ဒီလောက်နဲ့တော့အမီးကြီးတွေထိုးပြီးဟောနေနေပြီးတော့တောင်တန်းကိုသွားတာပြည်ပြီးကလေးတန်ကောလမ်းပေါ်မှာလည်းမနေ့ကသူတို့တိုင်းနဲ့ဆွဲကန်လည်းရှိကြတယ်အခုရပိုင်းကတော့အရင်ထက်စာရင်ပုံပြီးမှကိုစုံစမ်းရေးလက်ကင်းလည်းရှိတယ်နောက်ပြီးတော့ဒီကလေးမျိုးထိုမှာလမ်းဆွမ်းနားမှာ GDP ရှိရပါတော့ GDP အဲ့ရဲ့ရှိရနေစားပြီးတော့ကျွန်တော်တောက်လျှောက်အကင်းပုံးနေပြီးတော့တောက်လျှောက်ကုန်ကြီးကြီးကိုရှိရပါအဲ့လမ်းနေမှာကလေးကန်ကလမ်းတောက်လျှောက်တယ်ညာတော့တော့ဒီစနက်တွေဖောက်ကြပြီးတော့ကြားရပြီးတော့သူတို့တွေအစီ30ကျော်ဝင်လာတယ်နော်ဆောင်တော့ကနေဝင်လာပြီးမှအဲဒီလိုနဲ့ချိန်ည9နာရီပဲဆယ်နာရီကတော့မှစနက်ပြီးဖောက်တာပဲရှိသေးတယ်။ပြန်လည်ပြစ်တာမျိုးတော့မဟုတ်ဘူးပေါ့။ဒီလိုကနေလည်းပြစ်တယ
်။ဒီကနေ့နေ့လယ်ပိုင်းကဖြာပုံမြို့မှာစစ်ကောင်စီတရင်ပေးလို့ဆွဆဲခံရသူအမျိုးသားတဦးတနက်နဲ့အနီးကပ်ပြစ်ခတ်ရပြီးတေဆုံးပါတယ်။မကွေတိုင်းဒေသကြီးရွှေစကြိုမြို့ကစူပောင်းရုံအတွင်းမှာဒီကနေ့မနေ့ပိုင်းကဘုံနှလုံးပောက်ကွဲခဲ့ပါတယ်။အခုလိုအခြေအနေတွေအောက်မှာပဲကလေးမန္တလေးရန်ကုန်ရွှေဘုံမွန်ပြည်နယ်ပေါင်မြို့စတဲ့ဒေသတချို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရှင်